ဆီးရီးယားနိုင်ငံမှာစနေနေ့မှာစတင်ပြီးအပြစ်ခတ်ရစေရင်အမေရိကန်ပြည်အစုနဲ့ရုရှားနိုင်ငံတို့ကအဆိုပြုတဲ့သဘောတူညီချက်ကိုလက်ခံလိုက်ပြီလို့ဆီးရီးယားအစိုးရကဒီကနေ့ပဲပြောလိုက်ပါတယ်အစိုးရစစ်တပ်က IS Islamic စစ်တပ်ကြောင့်ဖွဲ့နေ Al-Qaeda ကွန်ရင်နဲ့ဆက်ဆက်တဲ့အကြမ်းဖက်အဖွဲ့တွေကတော့ဆက်ပြီးတော့စစ်ဆင်ရေးလုပ်နေမယ်လို့အစိုးရရဲ့ကြေညာချက်မှာပြောသွားပါတယ်။ American Russia အစီအစဉ်မှာလည်းအဲ့ဒီစစ်တပ်ကြောင့်အဖွဲ့တွေမပါဝင်မဲနဲ့ဒီအစီအစဉ်မှာပါဝင်မဲ့အဖွဲ့တွေအားလုံးတောက်ကြနေမှာအဖြစ်ပေးအတည်ပြုရမှာဖြစ်ပါတယ်။အပြစ်ခတ်ရစေးရေးအစီအစဉ်ဟာပိတ်မိနေတဲ့နယ်မြေတွေဖွင့်ပေးဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့နဲ့အရသာတွေကိုဘုံကျဲတိုက်ခိုက်နေတာတွေရက်ဖို့တောင်းဆိုတာတွေဆိုရင်ဒီအစီအစဉ်ကိုသဘောတူတယ်လို့ Syria ရဲ့အဓိကအတိုက်အခံ High Negotiations Committee ကတနင်္လာနေ့ညမှာပြောသွားခဲ့ပါတယ်။တနင်္လာနေ့ညမှာပဲထုတ်ပြန်သွားတဲ့ပူရဲကြေညာချက်တစ်စောင်မှာတော့ Syria ပြည်ပခန့်မှာပါဝင်နေတဲ့အဖွဲ့တွေအနေနဲ့မိမိကိုယ်ကိုခုခံကာကွယ်ဒါကအစအင်အားအသုံးပြုမှုကိုထိန်းချုပ်ထားရမယ်လို့ American နဲ့ Russia ကပြောထားပါတယ်။ဒါအပြင်လူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေအနေနဲ့အကူအညီတွေပေးတာကိုဒီပိတ်မိထားတဲ့နေမျိုးတွေကိုအကန့်အသတ်မရှိဝင်ထွက်ခွင့်ပေးဖို့လည်းသဘောတူရမှာဖြစ်ပါရင်အမေရိကန်ပြည်အောင်စုမှာတော့ဒီအပြစ်ရဲ့အစီအစဉ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ဟာဒီကနေ့အင်္ဂါနေ့မှာအမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှောက်မှာမေးခွန်းတွေကိုဖြေကြားရမှာဖြစ်ပါရှင်